မြန်မာနိုင်ငံမှာဖေဖော်ဝါရီလတည့်ရက်ကစပြီးအာဏာသိမ်းထားတဲ့စစ်ကောင်စီနဲ့ပေါ်မှာ American Britain နဲ့ Canadian နိုင်ငံတွေကအရေးယူဒဏ်ခတ်မှုအသစ်တွေတိုးမြှင့်ချထားလိုက်တာအထူးသဖြင့် American အစိုးရကစစ်အုပ်ချုပ်ရေးကောင်စီ SAC ကိုပါပြစ်မှတ်ထားအရေးယူလိုက်တာအတွက်ကုလသမဂ္ဂရဲ့မြန်မာနိုင်ငံလူ့ခွင့်ရေးဆိုင်ရာအထူးကိုယ်စားလှယ် Tom Andrews ကကြိုဆိုလိုက်ပါတယ်စစ်အာဏာပိုင်တွေကမြန်မာပြည်သူတွေပေါ်မှာဖိနှိပ်မှုတွေတိုးမြှင့်လာချိန်မျိုးမှာနိုင်ငံတကာအတိုင်းအဝန်းကနေစစ်ကောင်စီနဲ့ပတ်သက်ပြီးခြေပြန့်တဲ့အရေးယူမှုတွေကိုတိုးမြှင့်ချထားဖို့တိတ်ကိုအရေးကြီးကြောင်းလဲ Mr. Andrews ကကျေးဇူးတင်ထုတ်ပြန်တဲ့ကြေညာချက်မှာပြောကြားခဲ့ပါတယ်။စီအုပ်ချုပ်ရေးကောင်စီ SCC ကိုထည့်သွင်းအရေးယူတာဟာအရေးအပါဆုံးခြေလှမ်းတွေကတစ်ခုဖြစ်ပြီးဒါဟာမြန်မာပြည်သူတွေပေါ်မှာဖိနှိပ်နေတဲ့စစ်တပ်အတွက်ငွေရလမ်းတွေကိုပိတ်ပင်နိုင်တဲ့လုပ်ရတစ်ခုဖြစ်ကြောင်းလည်းပြောပါတယ်။ American ပြည်တော်စုရဲ့အရေးယူမှုကလည်းစီအုပ်ချုပ်ရေးကောင်စီ SCC အတွက်ရန်ပုံငွေချထားပြီးတာကုန်ပစ္စည်းတန်မမဟုတ်ဝန်ဆောင်မှုပေးတာတွေမလုပ်ဖို့အတွက်ပိတ်ပင်လိုက်တာကြောင့်SEC အတွက်အထူးနာစီတဲ့အပြင် American Bank အပါအဝင်ငွေကြေးဌာနတွေနဲ့ငွေလွှဲပြောင်းခွင့်တွေပါဆောင်ရွက်လာတာဖြစ်ကြောင်းလည်းပြောပါတယ်။အခုလို American နဲ့အတူ Britain နဲ့ Canada ကပါနောက်ထပ်အရေးယူမှုတွေချမှတ်လိုက်တာဟာမြန်မာပြည်သူတွေကိုထိခိုက်စေတဲ့စစ်တပ်အတွက်ပိုးပြီးအထူးနာစီတာဖြစ်ပေမဲ့စစ်ကောင်ဆောင်တွေရဲ့ဝင်ငွေရန်လန်းနောက်တစ်ခုဖြစ်တဲ့ရေနံနဲ့တဘာဝဒဏ်ငွေကနေရတဲ့ဝင်ငွေလမ်းတွေကိုပိတ်တင်ဖို့အတွက်ကြံနေသေးတယ်လို့လည်းသတိပေးပါတယ်။ဒါအပြင်မြန်မာစစ်တပ်ပေါ်မှာအရေးမယူသေးတဲ့နိုင်ငံတွေအနေနဲ့လည်းစစ်တပ်ရဲ့တရားမဝင်အာဏာသိမ်းထားတာနဲ့သူ့ရဲ့စနစ်တကျလူခွင့်ချိုးဖောက်မှုတွေအတွက်ဒဏ်ခတ်ဖို့စဉ်းစားတင်ကြောင်းနဲ့အခုချိန်ဟာစစ်တပ်ကိုဝိုင်းဝန်းပြီးအရေးယူရမယ့်အချိန်ဖြစ်ကြောင်းလည်းကုလသမဂ္ဂလူခွင့်ကိုယ်စားလှယ် Tom Andrews ကပြောကြားခဲ့ပါတယ်